နိုင်ငံရေးနှိမ့်နှုတ်နိုင်မှုတွေပို့ပြီးတော့ရောက်လာဖို့မြန်မာအစိုးရရဲ့ကြိုးပမ်းချက်တွေထဲမှာရခိုင်ပြည်နယ်ပြည်ပကကိုကင်တွယ်ဖြစ်စီပို့ပြီးတော့ပွင့်လင်းမြင်သာမှုရှိစေရမယ်လို့ဂျပန်နိုင်ငံမှာရောက်နေတဲ့ခီးစဉ်တွင်မှာဒေါက်ဆန်းဆူကြီးကဂရီပေးပြီးတော့ပြောခဲ့ပါတယ်။တင်းနာနေတုန်းကတိုကျိုမြို့တော်မှာပြုလုပ်တဲ့ဂျပန်မြန်မာနှစ်နိုင်ငံရင်းနှီးမြှုပ်နှံမှုဆိုင်ရာဆွေးနွေးပွဲရဲ့ဖွင့်မိန်ကုန်းမှာဒေါက်ဆန်းဆူကြီးကအခုလိုပြောခဲ့တာပါ။အဲ့ဒီဆွေးနွေးပွဲကိုဂျပန်စီးပွားရေးတိုင်ဝမ်ကလူပေါင်း300ကျော်တက်ရောက်ခဲ့ပါတယ်။ဒီကြောင့်မှိုင်းအကျဉ်းနဲ့အပြည့်စုံရှင်းပြပါလိမ့်မယ်
။ဂျပန်နိုင်ငံမှာဒီကနေ့ကျင်းပမယ့်ဂျပန်မဲခေါင်ထိပ်သီးဆွေးနွေးပွဲမတိုင်ခင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းဆူကြီးဟာဂျပန်စီးပွားရေးလုပ်ငန်းရှင်တွေနဲ့တနင်္လာနေ့ကတွေ့ဆုံပြီးမြန်မာနိုင်ငံကိုကိုယ်တိုင်လာရောက်လေ့လာပြီးရင်းနှီးမြှုပ်နှံကြဖို့အလေးနဲ့တိုက်တွန်းခဲ့ပါတယ်။ဒီရင်းမှာနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေနဲ့စီးပွားရေးအခွင့်အလမ်းတွေပုံမှန်ရရှိဖို့ဆိုရင်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးရှိဖို့လိုအပ်နေတယ်ဆိုတာသူ့အစိုးရအနေနဲ့လက်ခံထားကြောင်းဒေါက်ဆန်းဆူကြီးကအဖွဲ့မိန့်ခွန်းမှာအခုလိုဝန်ခံပြောဆိုခဲ့ပါတယ်
။ So we understand that peace
ညီငယ်မျိုးတပြန်လေတညရေးချစ်ချင်ရင်းနှီးရေးနိုင်ငံတည်ငြိမ်ရေးတရားဥပဒေစိုးမိုးရေးလူအခွင့်ရေးဒီအချက်အလုံးကိုကျမတို့အနေနဲ့နောက်ထပ်ရင်းနှီးမြှုပ်နှံမှုနဲ့ပိုကျေပြတ်တဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအခွင့်အရေးတွေကိုဆွဲဆောင်လို့တဲ့ဆိုရင်ကျမတို့နိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေမှာပြည်ပကမိတ်ဆွေတွေလာရောက်ပူပေါင်းဆောင်ရွက်စီရင်နေဆိုရင်ဓာတ်တွေအားလုံးကိုထက်သွင်းစဉ်းစားရမယ်ဆိုတာကိုကျမတို့နားလေသဘောပေါက်ပါတယ်
။အထူးသဖြင့်ရခိုင်ပဋိပက္ခနဲ့ပတ်သက်ရင်စိန်ခေါ်မှုတွေကိုရင်ဆိုင်ဖြေရှင်းဖို့လိုအပ်နေပြီးဒီအတွက်လည်းမိတ်ဆွေတွေအပေါ်အချက်အလက်တွေကိုဖုံးကွယ်ထားမှာမဟုတ်ဘူးလို့ဒေါက်ဆန်းစုကြည်ကအခုလိုပြောဆိုသွားပါတယ်။
ကျမတို့အနေနဲ့ဝန်ခံဖို့အစဉ်သင့်ဖြစ်တဲ့ချက်ကကျမတို့အနေနဲ့အထူးသဖြင့်ရခိုင်ရေးပြင်ငင်းချမ်းရေးမျက်နှာစာမှာရုံးကံမှုတွေနဲ့ပတ်သက်လို့အကဲဆတ်မှုတွေရင်ဆိုင်နေရတယ်ဆိုတဲ့အချက်ပါပဲကျမတို့ဒီနေ့ဒီအခက်အခဲတွေကိုနားလည်သဘောပေါက်ပြီးဒီအချက်တွေကိုလည်းမိတ်ဆွေတွေကိုမသိအောင်ဖုံးကွယ်မထားပါဘူ
းစနေနေ့က NHK သတင်းဌာနနဲ့တွေ့ဆုံမေးမြန်းစင်မှာလေရခိုင်အရေးနဲ့ပတ်သက်ပြီးတော့ဒေါက်ဆန်းစုကြည်ကသူ့ရဲ့သဘောထားကိုပြောကြရမှာဒီကိစ္စနဲ့ပတ်သက်လို့တေးသေးချာချာနားမလည်ကြားတဲ့သူတွေအများပြားရှိနေပြီးပြဿနာကိုအမြန်ဖြေရှင်းယူလို့မရတဲ့အကြောင်းလဲအခုလိုပြောသွားပါတယ်
There are many people who do not even realize that, what the situation in the Rakhine state alone is like, let alone in the whole of Myanmar.
ဒီခိုင်ပြည်နယ်မှာဒီမဲ့အခြေအနေကဘယ်လိုရှိရဲဆိုတာကိုဘုံပေါက်ကြတဲ့လူတွေအများကြီးရှိနေတာကြောင့်မြန်မာတနိုင်ငံလုံးအတိုင်းတာနဲ့နားလည်ဖို့ကပိုပြီးဝေးပါတယ်။ဒါပေမဲ့လို့ဒီနေ့ဒီခါမှာပြဿနာတွေကိုမြန်မြန်နဲ့လွယ်လွယ်ဖြေရှင်းပြီးချက်ချင်းစိတ်သက်သာရစီမဲ့ဤတွေကိုတုံ့လို့စိတ်ကအမြင်ရှိနေကြပါတယ်။အားလုံးကိုချက်ချင်းနဲ့မြ мян လှုပ်စီခြင်းရတယ်။ကျမတို့အနေနဲ့ဒီလိုနှုတ်နိုင်မှုကမဖြစ်နိုင်ပါဘူး။ရေရှည်မှာထွက်ပေါ်လာမယ့်ရလတ်တွေကိုဖြည့်ရှင်းရမယ့်တာဝန်ကကျမတို့ပေါ်မှာကျမှာဖြစ်ပါတယ်
။ဂျပန်လုပ်ငန်းရှင်တွေနဲ့တွေ့ဆုံရမှာလေရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်တဲ့စိုးရိမ်နေတဲ့အချက်တွေရှိမယ်ဆိုရင်သူ့စိုးရရနဲ့ပုံမှန်လင်းလင်းဆွေးနွေးတိုင်ပင်ဖို့လိုလားကြောင်းဒေါက်ဆန်းစုကြည်ကအခုလိုပြောပါတယ်။
ကျမတို့အနေနဲ့ကျမတို့ရဲ့မိစုတွေပေါ်ပွင့်လင်းပြီးထင်သာမြင်သာရှိယူပါတယ်ကျမတို့နဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မှုတွေရှိမယ်ပူပါမှုတွေရှိမယ်ဆိုရင်ကျမတို့နဲ့ပွင့်ဝင်လင်းလင်းဆွေးနွေးဖို့မြစ်တာရက်ခံပါလေဒါအပြင်အရင်ကြဲကြဲနဲ့သောထားကြည့်ကြဖို့လည်းတောင်းပန်ခြင်းပါတယ်ကျမတို့ဘက်ကခုလိုပွင့်လင်းလင်းဆွေးနွေးဖို့အဆင်သင့်ရှိသလိုတစ်ဖက်ကလည်းအရင်ကြဲကြဲနဲ့နားထောင်ပြီးပင်နီးနဲ့နိုင်ငံကုံစွေရင်းနဲ့ရင်းနှီးမြှုပ်နှံမှုဆက်ဆံရေးပိုကောင်းစေဖို့တမကနိုင်ငံရှိပြည်သူတွေကြားဆက်ဆံရေးပိုကောင်းမှုအပြင်တကမ္ဘာလုံးနဲ့လည်းဆက်ဆံရေးဘယ်လိုကောင်းမွန်အောင်လှုပ်ဆောင်နိုင်မလဲဆိုတာကိုလည်းလေးလေးနက်နက်ထက်သွင်းစဉ်းစားစီချင်ပါတယ်
။အော်တိုဘာလ၈ရက်နေ့ကတိုကျိုမြို့အာဆီယံဂျပန်စင်တာကကြီးမှုကျင်းပတဲ့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဆွေးနွေးပွဲကိုဒေါက်ဆန်းစုကြည်တက်ရောက်မိကွန်းပြောကြားခဲ့တာပါ။သူနဲ့အတူမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌလည်းဖြစ်အမျိုးသားလုံခြုံရေးအကြံပေးလည်းဖြစ်တဲ့ဝင်းကြီးဦးတောင်ထွန်းလည်းတက်ရောက်ခဲ့ပါတယ်။ဒီဆွေးနွေးပွဲမတိုင်ခင်တနင်္ဂနွေနေ့ကတော့ဖူကူရှိမာခရိုင်မှာ2011ခုနှစ်ကငလျင်ဘေးဒဏ်တင်ခဲ့တဲ့ဒုက္ခသည်တွေအတွက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေရှိတဲ့အီဇူမီဇကီးကျေးရွာကကိုကိုရွန်လုပ်ငန်းစုကိုဒေါက်ဆန်းစုကြည်တွားရောက်လည်လာခဲ့ပါတယ်။သူရဲ့9ရက်ကြာဂျပန်နိုင်ငံခီးစဉ်ကိုအော်တိုဘာလ9ရက်တောက်ကြာနေ့ကစတင်ခဲ့ပြီးဒီကနေ့အင်္ဂါနေ့မှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဟာဂျပန်မဲခေါင် ထိပ်သီးဆွေးနွေးပွဲကိုတက်ရောက်မှာဖြစ်တယ်လို့ဂျပန်ဝင်ကြီးချုပ်ရှင်ဇိုအာဘေနဲ့လည်းနှစ်နိုင်ငံဆက်ဆံရေးတရားဆွေးနွေးဖို့ရှိပါတယ်။အခုခင်းစဉ်ဟာ2017ရဲ့3ချိန်မြောက်ဂျပန်နိုင်ငံခင်းစဉ်ဖြစ်ပြီးပထမအချိန်2016ခုနှစ်ကNLD အမတ်တအုပ်အနေနဲ့တွားရောက်ခဲ့ရဖြစ်တယ်လို့2016ခုနှစ်မှာNLDအစိုးရတက်လာချိန်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ဒုတိယအချိန်တွ